မြန်မာနိုင်ငံကနာဂစ်မုန်တိုင်းတန်တင့်သူတွေကိုနိုင်ငံတကာကအကူအညီကယ်ဆယ်ခွင့်ရရှိရေးအတွက်စစ်အစိုးရနဲ့အာသွန်ခွန်ဆိုင်ညှိနှိုင်းပြီးဆောင်ရွက်အကူအညီပေးခဲ့တယ်လို့ပဲမုန်တိုင်းတန်တင့်ဒေသအပြင်တခြားတိုင်းပြည်တော်ဝန်ယိုယွင်းနေတဲ့စီးပွားရေးလူမှုရေးအခြေအနေတွေကြောင့်ဒုက္ခဆင်းရဲရောက်နေတဲ့ပြည်သူတွေကိုပါကြကြပြန့်ပြန့်ကူညီနိုင်ရေးအတွက်ကြိုးပမ်းကြဖို့ဘယ်လ်ဂျီယံနိုင်ငံအခြေစိုက် International Crisis Group နိုင်ငံတကာပဋိပက္ခသုံးသပ်လေ့လာရေးအဖွဲ့ ICG ကတိုက်တွန်းလိုက်ပါတယ်အကြောင်းစုံကိုတော့ရှိုးကပြောပြပေးပါလိမ့်မယ်ရှင
်။ကောင်းပါပြီရှင်။နိုင်ငံလုံးမြန်မာနိုင်ငံတကာကူညီထောက်ပံ့မှုတွေပုံမှန်ပြန်ဖြစ်ဖို့အချိန်တန်းဆိုတဲ့ကောင်းစဉ်နဲ့အော်တိုဘာလ20ရက်နေ့စွဲနဲ့ ICT အဖွဲ့ရဲ့အစီရင်ခံစာထဲမှာအခုလိုတိုက်တွန်းထားတာပါမှတ်ညိုရေး။ICT ရဲ့အစီရင်ခံစာမှာအကျယ်တဝင့်ရေးသားထားတာကိုကောက်နှုတ်တင်ပြရရင်တော့နိုင်ငံမုံတိုင်းလွန်လာရီအတွင်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စစ်အစိုးရနဲ့မကြုံစဖူးအကျိတ်နယ်ညှိနှိုင်းခွင့်ရရှိခဲ့ပြီးမုံတိုင်းတန်တဲ့အသက်ရှင်ကြံရစ်သူတွေအတွက်လိုအပ်တဲ့အရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နိုင်ခဲ့ပါတယ်လို့ဆိုပါတယ်။ဒါဟာနိုင်ငံတကာအတွက်မြန်မာနိုင်ငံအပေါ်ကူညီထောက်ပံ့မှုတွေပေးဖို့ရက်ဆိုင်ထားတဲ့မှုတွေပြန်ပြောင်းဖြစ်ဖို့အတွက်ခွင့်ရတရဖြစ်တယ်လို့ ICT အဖွဲ့ကြီးကဆိုပါတယ်။မုံတိုင်းတန်တဲ့ပြည်သူတွေအတွက်နိုင်ငံတကာကအကူအညီတွေကိုလက်ခံဖို့စစ်အစိုးရကစစ်အစိုးရဘက်ကကနဦးတင်းမှတွန်းဆုံမှုတွေဟာနိုင်ငံတကာကိုအံ့အားသင့်စေပါတယ်။ဒါပေမဲ့နောက်ပိုင်းမှာအခြေအနေကတိတိတသာတိုးတက်လာတာကိုတွေ့ရပါတယ်လို့ဆိုပါတယ်။ဥပမာစစ်အစိုးရနဲ့နိုင်ငံတကာအဖွဲ့အစည်းတွေအကြားဆက်သွယ်မှုဟာပိုပြီးပြည့်ပြည့်လာသလိုနိုင်ငံတကာကအကူအညီကယ်ဆယ်ရေးဝန်ထမ်းတွေအနေနဲ့ကလည်းပြည်ဝင်ခွင့်ဗီဇာရရှိဖို့အတွက်မုံတိုင်းတိုက်ခတ်ပြီးချိန်ခါနဲ့စာရင်ပုံမလွယ်ကူမြန်ဆန်လာတယ်လို့ပြောပါတယ်။နိုင်ငံတကာအကူအညီတွေအတွက်အခုလိုလက်ရှိပွင့်နေတဲ့တကားအပေါ်ခြေခံပြီးမုံတိုင်းထန်တင့်ဒေသအပြင်တိုင်းပြည်တွင်တခြားလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုတာဝန်ရှိရှိထိထိရရောက်ဆောင်ရွက်နိုင်ဖို့အတွက်လည်းလမ်းစားရှိနိုင်တယ်လို့ ICT ကပြောပါတယ်ဒါအပြင်လက်တလောလိုအပ်ချက်တွေသာမကပဲစီမံအုပ်ချုပ်မှုဆိုင်ရာညံ့ဖျင်းမှုနဲ့ပြည်သူတွေဒုက္ခဆင်းရဲရောက်မှုတွေကိုကူညီနိုင်ဖို့အတွက်ပုံမကျပြတ်နဲ့ကူညီထောက်ပံ့မှုမျိုးတွေကိုလမ်းကြောင်းပေးတင်တယ်လို့ဆိုပါတယ်။ဆိုလိုချင်တာကတော့မြန်မာပြည်သူလူထုအများစုဟာဆင်းရဲမွဲတေမှု၊ကျန်းမာရေးဝန်ဆောင်မှုတွေမလုံမလောက်မှုစတဲ့တခြားလူမှုရေးအခက်အခဲတွေနဲ့ရုန်းကန်လှုပ်ရှားနေရတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံရေးပြုပြင်ပြောင်းလဲမှုကတော့အသက်သွေးကြောပမာအရေးကြီးစေဖြစ်တာကြောင့်နိုင်ငံတကာအနေနဲ့ထိတ်တန့်တန်တမန်အဆင့်ကဆက်ပြီးဖိအားပေးဖို့လိုတယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံတကာအကူအညီပေးနိုင်မှုမပေးနိုင်မှုအပေါ်မှာမူတည်ပြီးစစ်အစိုးရကိုနိုင်ငံရေးပြုပြင်ပြောင်းလဲမှုအတွက်ဈေးမစစ်သင့်ဘူးလို့ပြောပါတယ်။ဘာလို့လဲဆိုတော့ဒီနည်းနဲ့ဆိုရင်စစ်အစိုးရကနိုင်ငံတကာကထောက်ပံ့မှုတွေကိုမရလဲဂရုစိုက်မှာမဟုတ်လို့ပြည်သူတွေပဲနစ်နာမှာဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတကာအနေနဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးရေးမပေးရေးဟာမြန်မာပြည်သူတွေဆင်းရဲဒုက္ခရောက်နေတာကိုတက်တာရရစီလို့တဲ့အပေါ်မှာပဲမူတည်တဲ့လို့အကြံပြုထားပါတယ်။နိုင်ငံတကာအနေနဲ့မြန်မာပြည်သူတွေတဦးချင်းဝင်ငွေတိုးမြင့်ရေး၊ပညာရေးနဲ့ကျန်းမာရေးအဆင့်တန်းမြင့်မာရေး၊ပုံမကောင်းမွန်တဲ့စီးပွားရေးမူဝါဒပေါ်ပေါက်လာရေး၊လူနည်းစုတိုင်းရင်းသားတွေဒန်းတူအခွင့်အရေးရရှိရေးစတာတွေအတွက်ဇောင်းပေးပြီးဒီဇိုင်းမမတ်ဆောင်ရွက်တဲ့လို့တိုက်တွန်းထားပါတယ်။ဒီလိုနိုင်ငံရေးပြုပြင်ပြောင်းလဲမှုအပေါ်အဓိကမထားပဲလူမှုရေးနဲ့စီးပွားရေးဆိုင်ရာအကူအညီတွေကိုကြကြပြန့်ပြန့်ပေးတဲ့လို့တိုက်တွန်းထားတာနဲ့ပတ်သက်ပြီးနယူးယောက်အခြေစိုက်အဝေးရောက်ညံ့ပေါင်းအစိုးရအဖွဲ့ရဲ့ကုလသမဂ္ဂယုံတာဝန်ခံဒေါက်တာတောင်းထွန်းရဲ့အမြင်ကိုမေးကြည့်တော့သူကအခုလိုဖြေပါတယ
်ဟုတ်ကဲ့ဟိုဗမာပြည်မှာတကယ်ရေးရှိမှလူမှုရေးလူမှုရေးပြဿနာပဲဖြစ်ဖြစ်ကျန်းမာရေးပြဿနာပဲဖြစ်ဖြစ်ဖြေရှင်းဖို့ဆိုတာဒါကျွန်တော်တို့ဒီနေ့ဒီအချိန်ခါမှာနိုင်ငံရေးပြောင်းလဲမှုကြီးတစ်စုံလုံးဖြစ်ပြီးမှနော်ပြည်သူလူထုကလိုအပ်ချက်တွေကိုပေးရမယ်လို့ကျွန်တော်မဆိုလိုပါဘူးကျွန်တော်တို့ကနိုင်ငံတကာအကူအညီကိုယူမှကိုဖြစ်တော့မှာမယူရင်ပြည်သူလူထုကအကုန်လုံးစားစရာမရှိဝတ်စရာမရှိဖြစ်မဲ့ဘဝရောက်နေတယ်ဒါပေမဲ့အဲ့ကူတဲ့အကူအညီတွေဟာပြည်သူလူထုကအယိုးများတဲ့ခေါင်းပိုင်းပဲစားတဲ့အဖြစ်မရောက်အောင်တော့ကျွန်တော်တို့အားလုံးအပြင်မှာရှိတဲ့အင်အားစုတွေကလည်းမျက်စိတောက်ထောက်ကြည့်နေရမယ်။အတွင်းမှာရှိတဲ့အင်အားစုတွေကလည်းပဲတိုးတက်တဲ့အမြင်ရှိတဲ့လူတွေကပြည်သူလူထုကိုဖေးမကူညီရမယ်။ပြည်သူလူထုကလည်းကိုယ့်အခွင့်အရေးကိုကိုယ်ကာကွယ်ဖို့တော့လိုလိမ့်မယ
်။နိုင်ငံတကာအတိုင်းအဝန်းအနေနဲ့မြန်မာနိုင်ငံအတွက်ပုံမှန်အကူအညီတွေကိုပေးဖို့နှစ်20ကြာဆိုင်းငံ့ထားတာကြောင့်မြန်မာပြည်သူတွေအနေနဲ့တဦးချင်းလက်ရှိခံစားရရှိတဲ့နိုင်ငံတကာအကူအညီတွေဟာတခြားဆင်းရဲမွဲတေတဲ့နိုင်ငံတွေနဲ့စာရင်အဆ20နည်းတယ်လို့ဆိုပါတယ်။ဒါတွေရဲ့အကျိုးဆက်တွေဟာ ပေါင်းလက္ခဏာဆောင်တဲ့ပြောင်းလဲမှုအတွက်အင်အားမဖြစ်စေဘဲအင်အားယော့နေစေတယ်လို့ဆိုပါတယ်။တိုင်းပြည်ရဲ့လူမှုရေးစီးပွားရေးရိုယွင်းဆုပ်ယုပ်လာတာနဲ့အမျှလူသားအရင်းအမြစ်နဲ့စီမံခန့်ခွဲနိုင်တဲ့စွမ်းအားတွေကလည်းကျဆင်းလာတာမို့ဒီအခြေအနေတွေကိုပြောင်းပြန်လှန်နိုင်ဖို့အတွက်ဘယ်အစိုးရအတွက်မဆိုလွယ်မှာတော့မဟုတ်ဘူးလို့ ICG အဖွဲ့ကပြောကြားတင်ပြလိုက်ရပါတယ်ရှင်။